အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာလူအများအများကိုပြစ်ခတ်တပ်ဖြတ်ခဲ့သူဟာအစွန်းရောက်သွားတဲ့စိတ်ဆိုးစိတ်အနှောက်အယှက်ဖြစ်ပြီးမတည်ငြိမ်တဲ့လူငယ်တစ်ယောက်ဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အမေရိကန်မှာမွေးဖွားတဲ့အသက်26နှစ်အရွယ်အိုမာမာတင်းကိုနိုင်ငံသားအကြမ်းဖက်အဖွဲ့တစ်ခုခုကခိုင်းစေတဲ့သတင်းအချက်အလက်တွေမတွေ့ရဘူးဆိုတာကိုလည်းသမ္မတကအင်္ဂါနေ့မှာထပ်ပြီးတော့ပြောကြားခဲ့ပါတယ်။မာတင်းဟာအင်တာနက်ပေါ်ကအစွန်းရောက်အမြင်တွေဝါဒဖြန့်မှုတွေကိုရယူခဲ့တာဖြစ်တယ်လို့အော်လန်ဒိုမြို့ကပြစ်ခတ်မှုနဲ့အရှိအလယ်ပိုင်းက IS စစ်သွေးကြွားတွေနှိမ်နင်းဖို့အားထုတ်မှုအပေါ်မှာအမျိုးသားလုံခြုံရေးတာဝန်ရှိသူတွေနဲ့ဆွေးနွေးသုံးသပ်အပြီးသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ဥပဒေစိုးမိုးရေးတာဝန်ရှိသူတွေဟာဒီလိုမျိုးတိုက်ခိုက်မှုမျိုးကာကွယ်နိုင်ဖို့အတက်နိုင်ဆုံးစူးစမ်းကြပေမဲ့တယောက်တည်းချန်စီဆောင်ရွက်သူမျိုးကိုချုပ်တင်သိနိုင်ဖို့ခက်ခဲတယ်လို့သမ္မတကဆိုခဲ့ပါတယ်။တနင်္ဂနွေနေ့မနေ့အစောပိုင်းကမာတင်းရဲ့ပြစ်ခတ်မှုကြောင့် night club တစ်ခုမှာ49ယောက်တေဆုံးပြီးတော့53ယောက်ဒဏ်ရာရခဲ့ကြပါတယ်။သူဟာမောင်းပြန်ပစ္စတိုနဲ့မောင်းပြန် rifle တို့ကိုတုံးပြီးတော့ပြစ်ခတ်ခဲ့တာပါ။1994ခုနှစ်မှာကြာထမ်းခဲ့ပြီးတော့2004ခုနှစ်မှာတပ်တန်းကုန်သွားတဲ့မောင်းပြန်တနက်ပိတ်ပင်မှုကိုပြန်လည်ပိတ်ပင်ပေးဖို့အတွက်ကိုလည်းလွှတ်တော်ကိုသမ္မတကတိုက်တွန်းပါတယ်။တေဆုံးခဲ့သူရဲ့မိသားစုဝင်တွေကိုအားပေးဖို့နဲ့အခြေအနေပုံမှန်ပြန်ဖြစ်အောင်စူးစမ်းနေတဲ့လူအတိုင်းဝိုင်းနဲ့သတားတွေဖြစ်တယ်ဆိုတာပြသဖို့အတွက်သမ္မတအိုဘားမားအော်လန်ဒိုမြို့ကိုဂျာတာဘရီနေမှာသွားရောက်မယ်လို့အင်ဂျီရောကပြောပါရှင်။